ရင်ဂျာတို့ကတော့တိန်းနဲ့ချီထွက်ပြေးခဲ့ကြတဲ့ဖြစ်မှာအကျန်းဖက်မှုတွေကိုစနစ်တကျစီစဉ်တကျကျူးလွန်ခဲ့တာဖြစ်ပြီးဒီလောက်ရောက်ဟာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အဆင့်ကြီးဖြစ်နိုင်ခြင်းရှိတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်အယ်ဟူစိန်ကပြောဆိုခဲ့ပါတယ်။တကောမြန်မာဖက်ကညှင်းချက်ထုတ်နေပေမဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ဝင်ရောက်ခွင့်မပေးတာဟာတန်မြတ်ဖြစ်စရာရှိတယ်လို့လည်းပြောသွားပါတယ်။ကုလမဟာမင်းကြီးဇိုင်နဲ့ AFP သတင်းဌာနရဲ့ဒီနေ့မြန်ထားချက်ကိုတော့ကုသညုံကပြောပြထားပါတယ်။
ဩဂတ်စ်လကုန်ပိုင်းကစပြီးတော့ရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြည်ပခအပေါ်အစိုးရလူမျိုးရေးတပ်တွေရဲ့ကံကြွယ်ဆောင်ရွက်မှုကြောင့်ရွန်ဂျာဒုက္ခသည်တွေအလုံးရင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြရတယ်လို့ကုလသမဂ္ဂရောနိုင်ငံတကာကပါခိုင်မာယူဆထားတာပါ။ဒါကြောင့်လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်အယ်ဟူစိန်နဲ့ AFP တွေ့ဆုံမေးမြန်းကြမှာတော့သူ့အနေနဲ့ဒီလူမျိုးရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေဟာစနစ်တကျဖန်တီးလုပ်ဆောင်ခဲ့တယ်ဆိုတာတွေ့ရတယ်လို့ပြောသွားပါတယ်။ဒီအတွက်ဒီပြဿနာကိုသုံးသပ်တဲ့အခါမှာ genocide လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်နိုင်ခြင်းရှိခဲ့တယ်ဆိုတဲ့အချက်ကိုဖယ်ထုတ်စဉ်းစားလို့မရဘူးလို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ
် You couldn't exclude the possibility of acts of genocide on the basis of what we saw. A court would have to make the determination.But on the basis of the evidence available to us,
we don't think that there is a genocide. Genocide, you don't think that there is a genocide. The genocide is not 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 a genocide. The
အခုဩဂတ်စ်လကစပြီးတော့တလအတွင်းမှာပဲရခိုင်မြောက်ပိုင်းဒေသစစ်တပ်ရဲ့စစ်ဆင်ရေးတွေအတွင်းရိုဟင်ဂျာ 6,900 ချက်မနည်းတပ်ဖြတ်ခံရတယ်လို့ MSF နေစည်းမခြားဆရာများအဖွဲ့ကထုတ်ပြန်ထားပါတယ်။စစ်တပ်စစ်ဆင်ရေးတွေစတဲ့ကအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြေးကြရတဲ့အရေးအတွက်ဟာလေကုလသမဂ္ဂစီးရင်ရဆိုရင်တော့ 6,500 ကျော်သွားပါပြီ။မြန်မာအနာဘဏ္ဍာဘက်ကတော့ရခိုင်မြောက်ပိုင်းဒေသအတွင်းလူမျိုးရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးဟာအစိုးရတွေကိုပြစ်မှတ်ထားနှိမ်နင်းမှုသာဖြစ်ပြီးတော့စူးစူးဝါလူခွင့်ချူဖောက်မှုတွေမရှိဘူးဆိုပြီးတော့ညင်းချက်ထုတ်ထားပါတယ်။အစိုးရဘက်ကရောစစ်တပ်ဘက်ကပါစုံလင်ကော်မတီကိုဖွဲ့ပြီးတော့စစ်ဆေးခဲ့ပေမဲ့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ချူဖောက်မှုတွေမရှိဘူးလို့ပဲဖြေထုတ်ပြီးခဲ့ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့ခဲ့တဲ့အချက်အလက်စုဆောင်ရေးကုလသမဂ္ဂစုံလင်အဖွဲ့ကိုတော့မြန်မာနိုင်ငံဟူတော်မှပြေးမဝင်ခဲ့ပါဘူး။ဒါကြောင့်လည်းကုလသမဂ္ဂစုံလင်အဖွဲ့ကြီးရောအခြားဒီကုလသမဂ္ဂစုံလင်အရာရှိတွေပါဘင်္ဂလားဒေ့ရှ်ဘက်မှာရှိတဲ့ရွှေကြဒုက္ခသည်စခန်းတွေကိုပဲတွားရောက်ပြီးတော့အဲဒီကရရှိတဲ့အချက်အလက်တွေအရကြောက်ရွံ့ထိတ်လန့်စရာရာဇဝတ်မှုတွေဖြစ်ခဲ့တယ်ဆိုတဲ့ကုလသမဂ္ဂအစီအစဉ်သားတွေထွက်လာခဲ့ပါတယ်။ကုလသမဂ္ဂမဟာမင်းကြီးဇာယီကတော့မြန်မာနိုင်ငံဘက်ကဖုံးကွယ်ထားစရာမရှိလို့ရှိရင်ဘာကြောင့်များနိုင်ငံတကာစုံစမ်းရေးအဖွဲ့တွေကိုပြေးမဝင်တာလဲဆိုပြီးတော့မေးခွန်းပြန်ထုတ်ပါတယ်
။ If they deny this, why don't they let us in? Why don't they let us in to have a look? What are they hiding?And if every time they put an investigation together, they claim that the allegations from the UN...
ကျွန်တော်တို့လို့ညင်းဆိုရယ်ဆိုရင်ဒါကြောင့်ကျွန်တော်တို့ကိုဝင်ဝင်မပေးတာပါလေ။ဒီနေရာတွေကိုဘာလို့ကြည့်ရှုစစ်ဆေးခွင့်မပေးတာပါလဲ။ဘာတွေများဖုံးကွယ်ထားစရာရှိလို့လဲ။ကုလသမဂ္ဂနဲ့နိုင်ငံတကာကပြောဆိုဆွဆွဲနေတာတွေဟာသူတို့တွေးရှိချက်အရာမဟုတ်ဘူးမမှန်ဘူး။သူတို့တွေးရှိချက်အရာမဟုတ်ဘူးမမှန်ကန်ပါဘူးလို့ပြောနေတယ်ဆိုရင်ဒီကိစ္စမှာပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့ကိုဝင်ရောက်စစ်ဆေးခွင့်ပေးဖို့ဘာမှစိုးရိမ်နေစရာမရှိပါဘူး။
ဒီခိုင်မြောက်ပိုင်းကကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုတဖြည်းဖြည်းနဲ့ဖော်ထုတ်ရည်ယူနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမစ္စတာဇိုက်ကပြောပါတယ်။ဒီကိစ္စမှာဒေါ်ဆန်းစီကရောဘလောက်ထိတာဝန်ရှိတယ်လဲဆိုတာကို AFP ကမေးခွန်းထုတ်ပါတယ်။မစ္စတာဇိုက်ကတော့ဒီပြဿနာမှာဒေါ်ဆန်းစုကြည်အနေနဲ့စစ်တပ်ပေါ်မှာဘလောက်ထိလွှမ်းမိုးဩဇာရှိတယ်လဲဆိုတာကိုသုံးသပ်ဆုံးဖြတ်မှာဖြစ်တယ်လို့ပဲအထောက်အထားတွေအရဘယ်သူမှအဓိကတာဝန်ရှိတယ်လဲဘယ်သူမှမပါဘူးလဲဆိုတာတွေပေါ်လာပါလိမ့်မယ်ဆိုပြီးတော့ပဲဖြေသွားပါလိမ့်မယ်။